မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ18ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုတော့ကိုအောင်အောင်နဲ့ကျွန်မအနောင်လောက်တို့တင်ပြမှာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1900ဝန်းကျင်ရှိနေပြီးတော့ကူးစက်ခံရသူ9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်။မြောက်ကိုရီးယားနိုင်ငံမှာတော့အနည်းပညာငွေကြေးအခက်အခဲတွေကြောင့်ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတားဆီးရနိုင်ငံတကာအဖွဲ့အစည်းတွေနဲ့အကူအညီပေးဖို့တောင်းခံပေမဲ့လည်းရောဂါကူးစက်ခံရသူမရှိဘူးလို့ပြောပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတီချခွဲပြီးဆက်ကပ်ထားတဲ့ Diamond Princess အပျော်စီစင်ကန်တင်မဘောကခီတဲရီကိုတော့မနှက်ဖြန်ဖို့လူနေမှာတင်မဘောကစပြီးတော့ဆင်ခွင့်ပြုတော့မှာပါ။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကြားမှာပါမခွာညို့
။ကောင်းပါပြီရှင်။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာ27ရာစုပင်လုံညီလာခံစရုပ်ထအကြိမ်အစည်းအဝေးမတိုင်ခင်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မယ့်အလားအလာတွေပေါ်လာပါပြီလား။
အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲများကျင်းပနိုင်ပြီးလမ်းဖွင့်သွားပြီလို့ဆိုနေတာ။
တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးဆိုင်ငင်းရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်။မြန်မာသမိုင်းမှာပထမဆုံးပြဋ္ဌာန်းခဲ့ပြီးနာမည်ဆိုးနဲ့တခြားလုံးကြော်ကြားခဲ့တဲ့နိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ရေးဥပဒေပြင်ဆင်တဲ့မူကြမ်းဒီကနေ့လွှတ်တော်မှာတင်သွင်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီဥပဒေနဲ့တရားစွဲခံထားရတဲ့အမှုပေါင်း40ကျော်အစွဲခံရသူပေါင်း100ကျော်ရှိနေတယ်ဆိုတာကိုအတန်အဖွဲ့ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါ။အခုရင်ဆုံးတော့အင်ကာနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1900ဝန်းကျင်ရှိနေချိန်မှာပဲကူးစက်ခံရသူ9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကအင်္ဂါနေ့မှာအတည်ပြုပါရယ်ဒီကနေ့ထုတ်ပြန်လိုက်တဲ့နောက်ဆုံးစာရင်းထဲမှာတော့ယောဂါကူးစက်ခံထားရတဲ့လူနာသစ်က1886ဦးနဲ့သေဆုံးသူ98ဦးလည်းပါဝင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တရုတ်ကျန်းမာရေးစနစ်ပေါ်အမဲဆက်ထင်းစေခဲ့သလိုယောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လည်းဒေသတချို့ကိုတရုတ်သားဝင်ရှိသူတွေကအဝင်အထွက်ပိတ်ထားခဲ့တာပါယောဂါကြောင့်အင်္ဂါနေ့ကသေဆုံးခဲ့သူတွေထက်မှာကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ခဲ့တဲ့ဟူဘေးပြည်နယ်ဝူဟန်မြို့ဝူချန်းဆေးရုံညွှန်ကြားရေးမှူးလျူဇင်မင်းလည်းပါဝင်တယ်လို့နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာပါတယ်တရုတ်အစိုးရကထုတ်ပြန်တဲ့လက်သလောကိန်းဂဏန်းတွေအရယောဂါကူးစက်မှုကျဆင်းသွားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO အကြီးအကဲဒေါက်တာသီဒရိုအရနောကေဘရီယေးဆစ်ကမနေ့တင်းလာနေမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းတခြားဒေသတွေကပါယောဂါကူးစက်နေတာကြောင့်အခြေအနေတွေပြောင်းလဲသွားတာမျိုးဖြစ်လာနိုင်တယ်လို့ယောဂါကူးစက်မှုကျဆင်းသွားပြီလို့ပြောဖို့အချိန်စိုးလွန်သေးတယ်လို့လည်းပြောဆိုခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာတိတ်ကိုပြင်းထန်ပြီးတော့ထပ်ကူးနိုင်တဲ့အနေအထားရှိနေပေမဲ့ဟူဘေးပြည်နယ်မှာတော့အတော့ကိုထိန်းချုပ်ထားနိုင်ပြီလို့လည်းဒေါက်တာတေဒရော့စ်ကပြောဆိုခဲ့ပါတယ်။ယောဂါကူးစက်ခံရတဲ့လူနာ80ရာခိုင်နှုန်းပြန်ပြီးတော့ကျန်းမာလာတယ်လို့လည်းသူကပြောပါတယ်။ WHO ရဲ့အဆိုအရတရုတ်နိုင်ငံပြည်မှာကူးစက်ခံရသူ960လေးဦးရှိနေပြီးတော့ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိချခွဲဆက်ကပ်ထားတဲ့ဇင်ကန်တင်မဘောကလူနာတွေလည်းအများပြားပါဝင်တာဖြစ်ပါတယ
်။နောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးလို့ပြောပါတယ်။နည်းပညာငွေကြေးအခက်အခဲတွေကြောင့်ယောဂါကူးစက်ပြန့်ပွားမှုတားဆီးရေးနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အကူအညီပေးဖို့တောင်းခံထားပေမဲ့ယောဂါကူးစက်ခံရသူတော့မရှိဘူးလို့ဆိုပါရယ်။မြောက်ကိုရီးယားအနာရကွန်မြူနစ်ပါတီသတင်းစာဒီရိုဒန်ဆန်မန်မှာဒီမြောက်ကိုရီးယားကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကိုကူကားပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတယောက်မှမရှိသေးဘူးဆိုပြီးတော့ဖော်ပြထားတာပါ။သွာလာမှုကိုကန့်သတ်ထားတာမျိုးပါဝင်တနိုင်ငံလုံးအတိုင်းအတာနဲ့တင်းတင်းကြပ်ကြပ်စစ်စစ်ထိန်းချုပ်ထားတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအအောင်မြင်မြင်နဲ့ထိန်းချုပ်ထားလိုက်ပြီးလို့မြောက်ကိုရီးယားအာဏာပိုင်တွေကပြောဆိုကြောင်းတောင်ကိုရီးယားယုံဟပ်သတင်းဌာနကဆိုပါတယ်နမိုနီးယားလိုအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာပေးတဲ့ဒီ COVID-19 ရောဂါကြောင့်လူပေါင်း1900လောက်သေဆုံးခဲ့ပြီးတော့9300ကျော်ကူးစက်ခံရတာပါဒီသေဆုံးကူးစက်ခံရသူအများစုဟာမြောက်ကိုရီးယားရဲ့အိမ်နီးချင်းတရုတ်နိုင်ငံကပါခေါင်းဆောင်ဆက်ဆက်လက်ထက်မှာနိုင်ငံတကာအတိုင်းအဝိုင်းနဲ့တစတစဝေးကွာလာတာကြောင့်စီးရဲမွေးတည်လာတဲ့မြောက်ကိုရီးယားမှာအခုလိုရောဂါမျိုးကူးစက်ခံရပြီဆိုရင်တော့ထိမနိုင်သိမရတဲ့လူသေးပြောက်အများကြီးရှိလာနိုင်ပါတယ်မြောက်ကိုရီးယားမှာကောင်းမွန်တဲ့လက်မဆက်သွယ်ရေးအခြေခံအဆောက်အအုံမရှိသလိုကျန်းမာရေးဆိုင်ရာကုသမှုတွေကိုလိုအပ်သလိုချက်ချင်းအေးအေးယူဆောင်ရွက်ပေးနေမှာမဟုတ်တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုလုံလုံလောက်လောက်နဲ့တားဆီးဟန်တားနိုင်မှာမဟုတ်ဘူးဆိုပြီးတော့ကြွညင်သူတွေကသတိပေးထားပါဗျ
ဂျပန်နိုင်ငံယိုကိုဟာမာစက္ကံမှာတိချခွဲပြီးတော့ဆက်ကတ်ထားတဲ့ Diamond Princess အပျော်စီစင်ခံတင်မောဘောကခီတယ်ရီကိုမနေ့ပြန်ပို့မှုနဲ့မှာတင်မောဘောကစပြီးတော့ဆင်းခွင့်ပြုတော့မှာပါဒီတင်မောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ခီတယ်တွေ့ရှိခဲ့တဲ့အတွက်ဆယ်လရက်ကြာအဝင်ထွက်ကန့်သက်ပြီးတော့စောင့်ကြည့်ခဲ့တာလည်းဖြစ်ပါတယ်တင်မောခီတယ်ရီအတော်များတဲ့အတွက်ခီတယ်အားလုံးကမ်းမော်တက်လာနိုင်ဖို့ရက်နဲ့ချီကြနိုင်တယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ဆေးစစ်ချက်အရာယောဂါကူးစက်မှုမရှိတဲ့သူတွေကိုတော့ပုတ်ထူးနေမှာကန့်တက်ခွင့်ပြုထားပေမဲ့လည်းယောဂါဆစ်ဆင်းနေတဲ့အနေအထားပေါ်မူတည်ပြီးတော့တောက်ကြနေမှာတင်မောဘော်ကဆင်းခွင့်ရတာမျိုးလည်းဖြစ်လာနိုင်တယ်လို့ပြောပါတယ်တရုတ်နိုင်ငံအပြည့်ဖက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအများစုက Diamond Princess တင်မောဘော်ကဖြစ်ပါတယ်တင်မောခီးတဲ့3900တက်ကအခုလက်ရှိ1923ကိုဂျပန်ကျန်းမာရေးဝန်ကြီးဌာနကကနအူးစမ်းသပ်စစ်ဆေးတာမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ454ဦးသေရှိထားတာလည်းဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူယုံတူဦးပေါ်တရားရေးဌာနကတရားစွဲဆိုထားတဲ့အမှုမှာသမ္မတနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတဲ့ရှေ့နေကြောက်ကဝန်ရောက်ဟန်တာပြီးဒီကိစ္စနဲ့ပတ်သက်လို့ပြည်အောင်စုတရားသူကြီးအတင်းကပို့တော်ဦးနေ့မှာအရေးပေါ်စီဝေးကျင်းပဖို့ရှိနေပါတယ်တီကြလွတ်လပ်တဲ့ပြည်ထောင်စုတရားသူကြီးအသင်းကြီးအကဲတရားသူကြီးစင်သီယာရူဖ်ကတရားသူကြီးတူဦးချင်းစီအပေါ်တိုက်ခိုက်မှုတွေရှိလာတာနဲ့ပတ်သက်ပြီးတော့ဆိုရင်ကြောင့်လည်းဒီကိစ္စဟာအစည်းအဝေးမှာအဓိကထားဆွေးနွေးမဲ့အကြောင်းအရာဖြစ်တယ်လို့ VOA ကပြောပါတယ်အသေးစိတ်ကိုတော့သူကမပြောပေမဲ့လာမယ့်ຫນွေဥပောက်ပုံမှန်စည်းဝေးချိန်ထိစောင့်ဆိုင်မနေတော့ဘဲဆော့ပြီးတော့ကျင်းပတာဖြစ်တယ်လို့လည်းဆိုပါတယ်သမရရဲ့ကာလကြာရှည်မိတ်ဆွေလူယုံတူဦးဖြစ်တဲ့ Roger Stone အပေါ် Congress လွှတ်တော်ကိုလိန်လည်မှုတတရီပေါ်ဩဇာလွှမ်းမိုးမှုစ조사မှုနဲ့2016သမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်တဲ့အပေါ်အဲ့ဒီအချိန်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုဟန်တာနှောက်ရှက်မှုဆိုင်ရာဆွဲချက်တွေအပါအဝင်အမှု9ခုအတွက်အပြစ်ရှိကြောင်းနိုဝင်ဘာလမှတရားရုံးကဆုံးဖြတ်ထားပြီးတော့သူ့ပေါ်ထောင်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့တရားရေးဌာနရှင်းနေတွေကအကြံပြုထားတာပါဒါပေမဲ့လည်းအစိုးရရှင်းနေချုပ်ကဂျုတ်ဝီလျံဘာကပြည်တံရှော့ပေါ်ပေးဖို့ဆိုပြီးတော့ကြားဝင်ခဲ့တာမှာတရားရေးဌာနနဲ့နိုင်ငံရေးတိုင်ဝမ်ကြားဝေဖန်မှုတွေပြင်းပြင်းထန်ထန်ထွက်ပေါ်လာတာပါ Roger Stone ပေါ်ထောင်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်တာဟာတရားမျှတမှုမရှိသလိုဗယံပရာဆောင်ရွက်တာဖြစ်တယ်လို့သမ္မတ Donald Trump က Twitter မှာရေးသားပြီးရှေ့နေချုပ်ကအခုလိုကြားဝင်ဆောင်ရွက်တာလည်းဖြစ်ပါတယ်သူအနေနဲ့တော့သူမှန်တယ်ထင်တဲ့အတိုင်းအခုလိုဆောင်ရွက်တာဖြစ်တယ်လို့ရှင်းနေချုပ်ဘာကခုခံပြောဆိုပါရယ်သမ္မတရဲ့ရင်းနှီးတဲ့မိတ်ဆွေအပေါ်အခုလိုနှစ်ရှစ်ထောင်ဒဏ်ချမှတ်ဖို့အကြံပြုတာဟာအခုကျူးလွန်တဲ့ပြစ်မှုအမျိုးအစားပေါ်ချမှတ်မဲ့ပြည်တံစီရင်ချက်နဲ့အညီဆုံးဖြတ်တာဖြစ်ပြီးတော့ရှင်းနေကျိုးရဲ့ဂျာဝင်မှုအပြီးမှာတော့ဒီအမှုကိုကင်တွယ်တဲ့တရားရေးဌာနရှင်းနေ၄ဦးမှာ၃ဦးကဒီအမှုကိုဆက်ပြီးတော့ကင်တွယ်တော့မှာမဟုတ်ကြောင်းနဲ့ကျန်တဲ့တဦးကတော့တရားရေးဌာနကနေပါနှုတ်ထွက်သွားပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့က Victoria Monument အနီးကဈေးဝယ်စင်တာတစ်ခုမှာဒီကနေ့နေ့ခင်းပိုင်းကတနတ်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးသေဆုံးပြီးတော့အခြားအမျိုးသမီးတယောက်ထပ်မံထိခိုက်ဒဏ်ရာရသွားတယ်လို့ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ဈေးဝယ်စင်တာလေးထပ်က The Icon အလပြုပြင်ရေးစခန်းမှာညနေ3နာရီခွဲလောက်ကအခင်းဖြစ်ပွားခဲ့တာပါ။အသက်28နှစ်အရွယ်စေကန်းဝန်ထမ်းအမျိုးသမီးတဦးရဲ့ခေါင်းနဲ့ခန္ဓာကိုယ်မှာကြီးစံထိမှန်ပြီးတော့တေဆုံခဲ့တာလည်းဖြစ်ပါတယ်။ဒဏ်ရာရသွားတဲ့အခြားဝန်ထမ်းအမျိုးသမီးကိုတော့ဆေးရုံပို့ထားပါတယ်။ထွက်ပြေးလွတ်မြောက်သွားတဲ့တနတ်သမားကိုတော့ထိုင်းရက်တပ်ဖွဲ့ကအပြင်းထန်ရှာဖွေနေပါတယ်။ရဲတို့ကပိတ်ဆို့ရှင်းလင်းထားတဲ့အခင်းဖြစ်ရနေရာမှာ Point 45 Calibra ကြီးစံကြီးကက်အခွန်ခုနှစ်ခုနဲ့ကြီးစံတွေပြန်ကျဲနေတာကိုတွေ့ခဲ့ရပါတယ်။အသက်ခံလိုက်ရတဲ့အမျိုးသမီးရဲ့ရီစာဟောင်း Desoron Nom Choron ကိုတာဝန်ရှိသူတွေကတန်ရာရှိနေတာပါ။မနာလိုဝန်တိုစိတ်ကြောင့်ပြစ်မှုကျူးလွန်ခဲ့မှုရတယ်လို့လည်းစုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။ဒီတက်ခတ်မှုမှာအမျိုးသမီးသူတိတ်ဆုံးပြီးတော့နောက်တူဒဏ်ရာရတယ်လို့ရဲဌာနဒုတိယပြောခွင့်ရဗိုလ်မှူးကြီး Krishna Panna Choron ကအတည်ပြုပြောဆိုထားပါတယ်။
ဥရောပသမဂ္ဂ EU နဲ့ BNN ကုန်သွယ်မှုသဘောတူညီချက်တရက်ကိုအတည်ပြုလိုက်နေမှာပြီ။ဥရောပကနေဗြိတိန်ခွဲထွက်ခဲ့တယ်လို့ BNN ရဲ့လူ့ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေကြောင့်ဒီကိစ္စအတည်ဖြစ်လာဖို့နောက်နေ့ကြံကြလိမ့်မယ်ဆိုပြီးတော့တွက်ဆထားတဲ့ကြားမှာပဲအခုလိုအတည်ပြုလိုက်နေတာပါ။လွန်ခဲ့တဲ့သတင်းပတ်ကဥရောပသမဂ္ဂပါလီမန်မှာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ BNN ကြားကုန်သွယ်ခွင့်လျှော့ချဖို့ပါဝင်တဲ့သဘောတူညီချက်ကို400/192မိနစ်နဲ့အတည်ပြုခဲ့တာပါ။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်တာကြောင့်ကုန်တွေထိခိုက်နေမှာဆိုတဲ့ဆွေးနွေးမှုတွေအမေရိကန်သမ္မတဒေါ်နယ်ထရမ့်က တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲပေါ်အာရုံစိုက်ရာကနေဒီလအတွင်းဥရောပသမဂ္ဂပေါ်ကုန်သွယ်ခွင့်တိုးကောက်ဖို့ခြေလှမ်းလာတာကြောင့်ဥရောပသမဂ္ဂဟာတခြားနိုင်ငံတွေနဲ့ပါစီးပွားရေးပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းသစ်တွေရှာဖွေလာတာပါကုန်သွယ်ရေးသဘောတူညီချက်ကို EU ဘက်ကအတည်ပြုလိုက်တာဟာ BNN အတွက်လည်းသတင်းကောင်းတစ်ခုပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲကြောင့်စီးပွားရေးမှာအထိနာနေတဲ့ BNN ဟာအခုတော့ခြေလှမ်းသစ်တရက်ကိုစတင်နိုင်မှာပါ BNN ရဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ဟာအရှိတောင်အရှောင်မှဒုတိယအကြိမ်ဖြစ်ပြီးတော့ပထမအကြိမ်ကတော့စင်ကာပူနဲ့ပါဥရောပသမဂ္ဂဘက်ကကုန်သွယ်ခွန်ရှော့ကောက်မှကြောင့် BNN အနေနဲ့ရေရွက်ပစ္စည်းအဝတ်အထည်တစ်သားနဲ့လုတ်တဲ့ပို့ကုန်ပစ္စည်းအရေးအတွက်တိုးလာမှဖြစ်ပြီးတော့ EU ဘက်ကလည်းအယ်ကိုဟောစက်မှုပစ္စည်းနဲ့ဆေးဝါးတွေကိုအခွန်ကတသက်သက်သာနဲ့ BNN ကိုတင်ပို့နိုင်မှာပါခင်ဗျာ
ပရိနိုင်ငံမှာတည်င်းဘတ်တွေအတွင်းအင်အားပြင်းမုန်တိုင်းတစ်ခုဒုတိယအကြိမ်ဝင်တိုက်ခဲ့တာကြောင့်မြို့ရွာအတော်များများရေကြီးရေရှမ်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒန်နစ်မုန်တိုင်းကြောင့်မိုးသည်ထန်ခဲ့တဲ့အတွက် River Wine မြစ်ကမ်းပါတွေပြိုးပြီးတော့မြို့ရွာတွေထဲရေရှမ်းလာတာပါ။ Hartford မြို့နယ်အနီးတစ်ဝိုက်ဒေသတွေကိုအကြီးအကျယ်ရေလွှမ်းနေတာကိုကောင်းကင်ကရိုက်ယူထားတဲ့ဗီဒီယိုပုံရိပ်တွေမှာတွေ့ရပါတယ်။အင်္ဂလန်နယ်ထဲကနေရာပေါင်း480မှာရေကြီးရေရှမ်းသတိပေးချက်တွေတင်းနှံလာနေတာထုတ်ပြန်ထားတယ်လို့ပရိတိန်သဘာဝပတ်ဝန်းကျင်အေဂျင်စီကပြောပါတယ်။တဟာအရေးအတွက်အများဆုံးစံချိန်သတိပေးချက်လည်းဖြစ်ပါတယ်။ဝါကစ်ချာနေရာတန်ဘရီမြို့ကနေတင်းငွေနေတဲ့ကပျောက်ဆုံးနေတဲ့အသက်55နှစ်အရွယ်အမျိုးသမီးတဦးရဲ့အလောင်းကိုဝက်စ်မာဆီယာရဲဌာနကရှာတွေ့ခဲ့တဲ့အတွက်မုံတိုင်းကြောင့်တိတ်ဆုံးမှု3ဦးထိတိုးလာခဲ့တာပါမုံတိုင်းထံကြောင့်ကားလမ်းတွေမြေထားလမ်းတွေအိမ်တွေနဲ့စီးပွားရေးလုပ်ငန်းနေရာအတော်များများရေလွှမ်းမှုခဲ့တာဖြစ်ပြီးတော့ပရိတိန်နိုင်ငံတစ်ဝန်းခီးသွားလာရေးအတွက်လည်းအနောက်ရှေ့ဟန်တာတွေဖြစ်ခဲ့ရတာဖြစ်ပါတယ
်ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်အမေရိကန်ဒေါ်လာ10ဘီလီယံလှူဒန်းသွားမယ်လို့အမေဇုန်စီးပွားရေးလုပ်ငန်းတည်ထောင်သူ Jeff Bezos ကပြောလိုက်ပါတယ်ကမ္ဘာအချမ်းသာဆုံးစီးဝင် Bezos ကသူအခုလိုလှူဒန်းမဲ့အကြောင်းကို Instagram စာမျက်နှာမှာရေးသားခဲ့တာပါကမ္ဘာကြီးကိုချင်းချောင်းနေတဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက် Bezos ရမုံငွေကိုအခုနှစ်နွေရာသီကစပြီးတော့မတည်ပေးသွားမှာဖြစ်ပါတယ်အရင်ကလည်း Microsoft နည်းပညာလုပ်ငန်းတွဲဖက်တည်ထောင်သူ Bill Gates နယူးယောက်မြို့တော်ဝန်ဟောင်းမီဒီယာလုပ်ငန်းရှင် Michael Bloomberg နဲ့ယင်းမျိုးနယ်မှုကုမ္ပဏီလုပ်ငန်းရှင် Tom Steyer တို့လိုအမေရိကန်တန်းကျွယ်တထေးတွေဟာရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်ရန်ပုံငွေအမြောက်များမတည်ထားပေးပါတယ်။ Amazon စီးပွားရေးလုပ်ငန်းကဒီရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်လောက်တာတိတ်မရှိဘူးလို့သူ့အလုပ်သမားတွေရဲ့ဝေဖန်မှုကိုခံနေခဲ့ရတာပါ။ Amazon စီးပွားရေးလုပ်ငန်းကြီးရဲ့ပစ္စည်းမှယူသူတွေအတွက်အင်ရှိအရောက်ပို့ပေးတဲ့ဝန်ဆောင်မှုကြောင့်နှစ်စဉ်ကား tracker လေယာဉ်စတဲ့သေယူပို့ဆောင်ရေးကိုအသုံးပြုတာဟာကာဗွန်ထုတ်လွှတ်မှုကိုမြင့်မားစေတဲ့အကြောင်းရင်းတွေမှာပါဝင်ပါတယ်။တက်ဂရိတ်2040မှာကာဗွန်ထုတ်လွှတ်မှုကိုလျှော့ချနိုင်အောင်လှုံ့ဆော်သွားမယ်လို့ Amazon လုပ်ငန်းရှင် Bezos ကအတည်ပြုထားပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုအောင်အောင်တို့ပြောပြပေးသွားတာပါရှင်။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေဇက်တိုင်းနှာစင်ကြရမယ်ထဲမှာတော့ပြည်ထောင်စုငင်းချရင်ညီလာခံစရုပ်ထအချိန်မြောက်ကျင်းပနိုင်မဲ့အလားအလာကိုအရင်ဆုံးနှာစင်ကြရမှာပါ21ရာစုပင်လုံညီလာခံစရုပ်ထအကြိမ်စီဝေးမတိုင်ခင်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မဲ့အလားအလာတွေပေါ်လာနေပြီဖြစ်ပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့နဲ့အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြား3ရက်ကြာဆွေးနွေးပွဲအတွင်းဒီကိစ္စအပေါ်ညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ပြီးပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကနေအတည်ပြုပေးရမှာဖြစ်ပါတယ်။ဒီအကြောင်းကို VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့2018ခုနှစ်ကကျင်းပတဲ့ပြည်ထောင်စုငင်းကြဲညီလာခံ21ရာစုပင်လုံတတိယအစည်းအဝေးအကြိုကာလမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုပြည်내အချို့မှာကျင်းပခွင့်မရတယ်လို့ကျင်းပဖို့ပြင်ဆင်စဉ်တားဆီးခံရတာတွေရှိခဲ့တာပါလက်ရှိရန်ကုန်မြို့မြို့သားပြန်လည်တည်မြက်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC ရုံးမှာ3ရက်ကြာကျင်းပတဲ့အစိုးရနဲ့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တို့ရဲ့ဒုတိယအကြိမ်အစည်းအဝေးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးအတွက်ညှိနှိုင်းနိုင်ခဲ့တယ်လို့တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးဆိုင်ငင်းကအစည်းအဝေးအပိတ်မိန်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်
မြန်မာစစ်နယ်ကရေးဆွေးနွေးပွဲများနဲ့ public consultation ကျင်းပနိုင်ရေးအတွက်လိုအပ်တဲ့ဒုတိယပြင်ဆင်မှုတွေကိုဆောင်ရွက်နိုင်ဖို့ညှိနှိုင်းဆွေးနွေးနိုင်ခဲ့ပြီးမကြာခင်ကျင်းပမဲ့ဒုတိယ JC စီးပွဲမှာအတည်ပြုပေးဖို့ဖြစ်ပါတယ်မြန်မာစစ်နယ်ကရေးဆွေးနွေးပွဲများကျင်းပနိုင်ရေးလမ်းဖွင့်သွားပြီလို့ဆိုနေတာ
အစိုးရကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင် NRPC ဒုဥက္ကဋ္ဌပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကလည်းအစည်းအဝေးပွဲကရရှိလာတဲ့အချက်တွေကိုအခုလိုပြောဆိုပါတယ
်2020ခုနှစ်ဆက်လိုက်လုပ်ငန်းဆက်လိုက်ပေါင်းတဲ့ဘုံစစ်ဆုံးဖြစ်နေတယ်ကျွန်တော်တစ်ဖက်အလုပ်ဖွဲ့ဘုံလူ ရတယ်။တော့ဒီလိုပဲဒီလက်ဆက်ပြဆိုင်ရာအချက်တွေကိုလည်းအားသီးလို့တော့ဒီပြီးတော့ဒါပဲစီးပွားမှာဆိုတော့ဒီအချက်တွေအပြည့်နိုင်တယ်လို့ပြောနေပါတယ်။
အစည်းအဝေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့နှစ်ဖက်အဆိုပြုချက်တွေတဲကအချက်၈ချက်ကိုဘုံသဘောတူညီချက်စုစည်းချက်အဖြစ်ရရှိခဲ့ပြီး၁၂ချက်ကတော့ဆက်လက်ဆွေးနွေးဖို့ရှိနေကြောင်းထုတ်ဖော်ပြောဆိုခဲ့ပေမဲ့ဒီချက်တွေကိုတော့အထက်ကိုတင်ပြအတည်ပြုချက်ရယူရမှာကြောင့်အသေးစိတ်ပြောဆိုတာမရှိခဲ့ပါဘူး။အစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားကိုယ်စားလှယ်အဖွဲ့တွေဟာဒီလ၁၆ရက်နေ့ကအပြစ်ခတ်ရက်စဲမှုခိုင်မာရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ပြီး18ရက်နဲ့18ရက်နေ့တွေမှာတော့နိုင်ငံရေးကိစ္စတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။နောက်တစ်ချိန်တတိယအစည်းအဝေးကိုတော့မတ်လ5ရက်6ရက်9ရက်နေ့တွေမှာကျင်းပဖို့သဘောတူညီခဲ့ပါတယ်။ဒီကိုယ်စားလှယ်အဖွဲ့တွေရဲ့ပထမအကြိမ်အစည်းအဝေးကိုဒီလ2ရက်နဲ့3ရက်နေ့တွေကကျင်းပခဲ့တာပါ။ဒီအစည်းအဝေးပွဲတွေဟာရှစ်ကြိမ်မြောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထယ်ဖို့မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကချမှတ်ခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးစရုထအစည်းအဝေးကျင်းပရေးဆိုင်ရာဆုံးဖြတ်ချက်၈ချက်ကိုအဓိကဆွေးနွေးခဲ့တာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစတုထအစည်းအဝေးကိုတော့အေဘီလာနောက်ဆုံးပတ်လောက်မှာကျင်းပဖို့ပြင်ဆင်ထားပြီးဒီအတွက်လည်းညီလာခံပြည်မြောက်ရေးဆိုင်ရာအစည်းအဝေးတွေကိုဇက်တိုက်ကျင်းပဖို့ရှိနေပါတယ
်။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။အခုဆက်ပြီးတော့ဒီကနေ့ပြည်သူ့လွှတ်တော်ကိုတင်ခဲ့တဲ့နိုင်လွတ်လုံဥပဒေပြင်ဆင်ရေးမူကြမ်းဘက်ကိုအလှည့်ပေးကြပါမယ်။နိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းတစ်ခုကိုဒီကနေ့ပြည်သူ့လွှတ်တော်မှာတင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံသမိုင်းတလျှောက်ပထမဆုံးပြဋ္ဌာန်းဘူးရာဖြစ်တဲ့အဲ့ဒီဥပဒေကိုလိုသလိုအသုံးချပြီးတရားစွဲဆိုနေတာတွေကြောင့်နာမည်ဆိုးနဲ့ကြော်ကြားလာပြီးတဲ့နောက်အခုလိုပြင်ဆင်ဖို့လှုပ်လာတာပါ။ဘယ်ချက်တွေကိုအဓိကပြင်ဆင်ဖြည့်ဆွက်ဖို့ဥပဒေကြမ်းမှာဖော်ပြထားပါသလဲ။ဝေဖန်သူတွေကရောဘလို့မြင်ကြပါသလဲ။ဆက်သွယ်စုံစမ်းထားတဲ့ VOA တဲ့တော့မမေခါကသတင်းပေးပို့ထားပါရရှင်
။နိုင်လွတ်လုံဥပဒေလို့နာမည်ကြီးနေတဲ့နိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်မဲ့ဥပဒေကြမ်းတစ်ရက်ကိုဒီကနေ့ပြည်သူ့လွှတ်တော်မှာတင်သွင်းလိုက်တာဖြစ်ပါတယ်။ဒီဥပဒေကို2018ခုနှစ်မတ်လတုန်းကအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခန်း6ခန်းနဲ့ပုံမှန်73ခုသာပါဝင်တဲ့ဒီဥပဒေကိုထပ်တိုးပုံမှန်2ခုထည့်လိုက်တယ်လို့အမကန်ပေးလို့ရတဲ့ပုံမှန်အနေနဲ့ပြင်ဆင်ဖို့လုပ်တာဖြစ်တယ်လို့ဒီဥပဒေကြမ်းကိုတင်သွင်းတဲ့တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီအတွင်းရေးမှူးဦးလှတန်းက VOA ကိုပြောပြပါတယ်
ဟိုအဓိကတော့ကျွန်တော်တို့ဟိုအာမခံပြီးတဲ့ပုံမှန်ဖြစ်အောင်လုပ်တယ်ဗျာနော်နောက်ပြီးတော့တရားဆွဲတဲ့အခါမှာသက်ဆိုင်ရာဘူးကြီးဌာနရဲ့ဂျူဒီခွင့်ပြုချက်ကိုရယူရမယ်ဗျာအဲ့ဒါအဓိကပဲပုံမှန်30ပြင်ထားနော်30ကကြီးထက်တဲ့တာပဲဗျာပုံမှန်ဒီလိုဆိုပုံမှန်ခုနှစ်ပါတာမီချက်ကိုလို့ခေါ်ပုံမှန်10ကကြီးမှ9အထိတာမီချက်တရားကိုလို့ခေါ်ဖောက်ပြကျူးလွန်ကြောင်းပြစ်မှုထင်ရှားဒီရင်ခံရတယ်ထိုးသူကိုလည်းလုံး6လမှအများစု3နှစ်တိကျအောင်ချာမိပြင်းတဲ့3သိန်းမှ15သိန်းတိကျငွေတန်ချမှတ်လိုက်သက်ဆိုင်ဝန်ကြီးတဲ့ဂျူလီခွန်ပြေရာယူရမှုဆို14ကကြီးနေထည့်ထားတယ
်
နောက်ယူနော်အဲ့ဒါတခုနောက်တစ်ခုကစင်းမှုများကိုအမကန်ပေးတဲ့တော့ပြည်မှုမှာစီတတ်မှတ်တယ်အခကူးနေတဲ့တတ်မှတ်တယ်အဲ့ဒါအမကန်ပေးတယ် really ပဲဖြစ်သွားတော့ဗောနော်
စစ်စိုးကလက်ထက်ကလို့နိုင်ငံသားတွေနောက်ကိုနောက်ရောက်ခံစောင့်ကြည့်ခံရတာဖုန်းဆက်သွယ်မှုတွေကိုကြားဖြတ်နားထောင်ခံရတာစတဲ့ပုံကိုရလွတ်လပ်ခွင့်တွေကိုထိပါခံရမှုတွေကကာကွယ်ပေးဖို့ရည်ရွယ်ကဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်ပေမဲ့စတင်ပြဋ္ဌာန်းချိန်ကစလို့တလွဲအတုံးချမှုတွေကြောင့်နာမည်ဆိုးနဲ့သာကြော်ကြားခဲ့ရတဲ့ဥပဒေတစ်ခုဖြစ်လာခဲ့ရပါတယ်ဒီဥပဒေကပြည်သူကိုအကာအကွယ်ပေးတဲ့ဥပဒေမဟုတ်ဘဲပြည်သူကိုဒုက္ခပေးတဲ့ဥပဒေအဖြစ်လက်တွေ့ကျင့်သုံးနေတယ်ဆိုပြီးဥပဒေပညာရှင်တွေကထောက်ပြခဲ့ကြပါတယ်။ရှေ့နေဦးသိန်းတန်းဦးကတော့ဒီဥပဒေဟာမရှိတဲ့ဥပဒေတစ်ခုလို့သူကရှုမြင်ပါတယ
်။ကျွန်တော်မဟုတ်တဲ့သဘောမျိုးကြားရတယ်ဒီလိုလေ။နော်။ဒါကလည်းဥပဒေကျင့်နေတဲ့လူတွေရွှေချက်ကိုသိနေလို့ဒါပေါ့နော်။ဟုတ
်။
ဒါကြောင့်လည်းဒါလူလူကောင်းမှုပေါ့။ဒါကတော့ကိုယ်တည်းများကိုကာကွယ်ဖို့တည်းလုပ်တာပေါ့နော်။အဲ့ဒါနဲ့တကယ်အားကိုပြီးနေတယ်ခရင်းနေပါတော့ပြည်လူကြီးတွေပတ်သက်လို့ရှိရင်ဒီမျိုးကြီးရှိရပါတယ်ဆိုနိုင်ငံနေမှာလည်းအဲ့ဒီချက်တွေကပါတယ်မဟုတ်ဘူးလို့ကုသရေးကာကွယ်ရေးနဲ့တတော်ကူတွေကာကွယ်ရေးနဲ့ဒီအောင်းနဲ့တူတူပဲဖြစ်နေတယ်ဘယ်လိုအောင်ပဲလဲအချင်းချင်းလောက်တိုက်ခိုက်တဲ့လူတွေတကူရကလာဖြစ်နေတာလေအဲ့ဒါအဲ့လိုအနေအထားလေးဖြစ်နေတဲ့အတွက်ဒီဥတွေကတော့ကျွန်တော်တို့တို့ပြန်တရားပြောပြရရင်ဟိုမြို့ကတော့ဒီဥတွေထွက်တယ်ထွက်တယ်ချက်တောင်ချက်သွင်းနေတဲ့ဥတွေတော့ခဲ့တယ်
လူခွေရေလှူရှားသူတွေဘက်ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အစ်စ်ပြန်လဲရေးဆွဲလိုကြပါတယ်နိုင်ငံရေးလေလာတုံ့တက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ဒီဥပဒေကလူအချင်းချင်းကိုအမှုစဉ်ဆွဲနိုင်ဖို့လုပ်တာမဟုတ်ပဲနောက်ရောက်ခံလိုက်မလျော်ဩဇာတုံးတဲ့ဌာနဆိုင်ရာကလူတွေကိုအရေးယူနိုင်ဖို့ရည်ရွယ်ထုတ်ခဲ့တာဖြစ်တယ်လို့သူကဆိုပါတယ်ဒါကိုလို့တလို့ပုံဖြတ်ခဲ့ရမှာအခုလို့ပြင်ဆင်လိုက်ကမှမလို့အပ်တဲ့အားနည်းချက်တွေရှိလာမှာလို့သူကစိုးရိမ်ပါတယ
်ရှိမှာဖြစ်သွားတာဥပဒေကမှန်တယ်ဒါပေမဲ့ဥပဒေကိုရှင်းသုံးနေစီမှာလက်မခံသေးဘဲနဲ့တာမန်ဒီတယောက်ကိုဒီဥပဒေနဲ့တရားစွဲလို့မရပါဘူးဆိုတာဥပဒေမှာရှင်းရှင်းလင်းလင်းပါနေရတာနဲ့သူ့လက်ခံလို့အခုလို့ပုံပြသွားတာဟောပြောလို့ဆိုရင်ကြမ်းကြက်တော့ပြန်ဖြစ်သွားတယ်မူလဥပဒေမှာပါတာကဥက္ကဋ္ဌတစ်ခုခုကပေါ့နော
်
အဲ့ဒီအရင်တော့အရှိတိုင်းမှာဆိုရင်တော့ဒီတဲ့ဥက္ကဋ္ဌတစ်ခုလို့ပြောတာဆိုတော့အဲ့ဒီမှာတော့ရဲလို့ဘာလို့လဲလို့ပြောတော့အဲ့ဒါကြီးရှိတာဘို့အခုဒီဥစ္စာကဘာဖြစ်တော့လဲဆိုတော့အဲ့တရားဆွဲခံရတဲ့အဲ့ဝန်ကြီးဌာနပုံပုံတွေပေါ့အဲ့တို့ကိုတက်ကြကြလို့တော့ဖြစ်သွားလိမ့်မယ်အဲ့ဒါအဲ့ဒီဒိဋ္ဌိတွေတော့သိရလိမ့်မယ
်အခုပြင်ဆင်ဖို့တင်လာတဲ့ဒီဥပဒေချမ်းကိုပြည်သူလွတ်တော်မှာမကြခင်ဆွေးနွေးသွားတော့မှာဖြစ်ပါတယ်ရှင်
မမေခစူးစီးတင်ပြခဲ့တာပါရှင်အခုလိုနိုင်လွတ်လုံဥပဒေနဲ့တရားစွဲထားတဲ့အမှုပေါင်း40ကျော်ရှိပြီးတရားစွဲခံထားရသူအရေအတွက်ဟာလည်း110ကျော်သွားပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာလှုပ်ရှားမှုအဖွဲ့အသံကပြောပါတယ်ဒီဥပဒေကိုပြင်ဆင်မဲ့ဥပဒေမူချမ်းကိုပြည်သူ့လွှတ်တော်မှတင်သွင်းလိုက်တဲ့နေ့မှာပဲအသံအဖွဲ့ကထုတ်ပြန်ချက်တရမှာအခုလိုပြောထားတာပါဒီဥပဒေနဲ့ပတ်သက်လို့အဓိကဘယ်အချက်တွေကိုဝေဖန်ထောက်ပြနေတာပါလဲဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကဆက်ပြီးတော့ပြောပြပါမယ်ရှင
်အရသာဆိုရလက်ထက် NND လွှတ်တော်ကိုယ်စားလှယ်အများစုရှိနေတဲ့လွှတ်တော်တပ်တန်းအတွင်မှာပဲနိုင်လွတ်လုံလို့အများသိတဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအကာအကွယ်ပေးရေးဥပဒေကို2019ခုနှစ်မတ်လ10ရက်နေ့ကပြည်ထောင်စုလွှတ်တော်မှာအတည်ပြုပြဋ္ဌာန်းခဲ့တာပါဒီဥပဒေပြဋ္ဌာန်းပြီးတော့3နှစ်နီးပါးကာလအတွင်းမှာပဲဒီနိုင်လွတ်လုံဥပဒေနဲ့တရားစွဲဆိုခံရမှုပေါင်းက46ဦးအထိရှိပြီးတရားစွဲဆိုခံရသူပေါင်းက113ဦးအထိရှိသွားပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကဒီကနေ့ဖေဖော်ဝါရီလ17ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။နိုင်လွတ်လုံဥပဒေနဲ့တရားစွဲခံရသူအများစုကတော့တက်ကြွလှုပ်ရှားသူသတင်းမီဒီယာသမားတွေမတူကွဲပြားတဲ့နိုင်ငံရေးပါတီဝင်တွေနဲ့အယက်သားပြည်သူအများစုဖြစ်တယ်လို့အသံကပြောပါတယ်။အဓိကပူကြောင်းအောင်ဆန်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နောက်အစိုးရလွှတ်တော်နိုင်ငံရေးပါတီတွေနိုင်ငံအကြီးအကဲတွေနဲ့တက်မတော်ကိုဝေဖန်မှုတွေနဲ့တရားစွဲဆိုမှုတွေကအများဆုံးဖြစ်ပါတယ်လို့အတန်အဖွဲ့ရဲ့သုတေသနမှုကိုရဲဝေဖြူအောင်ကပြောပါတယ
်ဒီအများစုကတော့ဒီနိုင်ငံရေးရာဒီဝေဖန်တောဆိုမှုတွေတောင်တရားစွဲဆိုခံရဖြစ်ပါတယ်ဒီအခါမှာအဲ့ဒီတည်းမှာဒီအများဆုံးတရားစွဲရလူရပေါ့တော့နော်ဒီအစိုးရရဲ့တက်မတော်ရဲ့ဒီလွှတ်တော်ကိုယ်စားလှယ်ရဲ့ဒီအခါမှာနိုင်ငံရေးပါတီစားတဲ့ဒီအာဏာပါပါရှိတဲ့အစုအဖွဲ့တွေအားနေတော့ဒီအများဆုံးတရားစွဲဆိုတာကိုတွေ့ရပါတယ်နောက်တစ်ခါကျွန်တော်တို့ရဲ့ data ထဲမှာတော့ဒီပြည်သူအချင်းချင်းတရားစွဲဆိုမှုတွေတွေ့ရပါတယ်ဒါပေမဲ့ပြည်သူအချင်းချင်းတရားစွဲဆိုမှုတွေကတော့အမှုတွေလည်းနည်းသလိုစွဲဆင်ရတဲ့လူဦးရေလည်းနည်းပါတယ်
ဒီကနေ့မှာပဲပြည်သူ့လွှတ်တော်မှပြင်ဆင်မှုတင်သွင်းလာတဲ့နိုင်လွတ်လုံဥပဒေပါဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တဲ့ပုံမှရှင်းမြင်းဆောင်စာလုံးကိုအဓိကဖျက်သိမ်းပေးဖို့နဲ့ဥပဒေတစ်ခုလုံးကိုပြန်လည်သုံးသပ်ပေးပါလို့လည်းအတန်းအဖွဲ့ကတောင်းဆိုပါတယ
်ဒီမူရန်းနဲ့မှာပါဝင်တဲ့အချက်တွေကိုကြည့်တဲ့အခါကျတော့လေဒီဥပဒေကိုတကယ်အစစ်အမှန်ပဲပြောင်းလဲနိုင်မယ့်အချက်တွေကမပါသေးဘူးကျွန်တော်ကတော့ပြောတယ်ဒီပုံမှန်ရှစ်စာလုံးဟိုလုံးဝပယ်ဖျက်လိုက်ဖို့ဆိုတာအရေးဆုံးဖြစ်တယ်အကုန်လုံးကပုံမှန်ရှစ်စာလုံးပေါ်မှာအခြေခံပြီးတော့မှတရားစွဲဆိုခံထားတာဖြစ်တယ်ဒါကြောင့်မို့ပုံမှန်ရှစ်စာလုံးကိုလုံးဝပယ်ဖျက်ဖို့အရေးကြီးတယ်အဲ့ဒါမှမပါဘူးဆိုလို့ရှိရင်တော့ဒီဥပဒေကဘလောက်ပဲပြောင်းလဲပြောင်းလဲအပေါ်ရပြောင်းလဲမှုပဲဟိုဖြစ်မှာပါပဲခင်ဗျ
ပြည်သူတွေရဲ့လူပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံမှုကိုကာကွယ်ပေးရမယ့်အစားအခြေခံလူ့ခွင့်ရေးနဲ့နိုင်ငံသားတို့ရဲ့လုံခြုံမှုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီမိုကရေစီစံနှုန်းတွေကိုဖောက်ဖျက်နေတဲ့ဥပဒေတစ်ခုလိုဖြစ်လာနေတဲ့အတွက်ဒီဥပဒေပါအချက်တွေကိုအရေးကြီးပြန်လည်စဉ်းစားသုံးသပ်သင့်ပြီလို့လည်းလူ့ခွင့်ရေးလှုပ်ရှားသူညီမျှချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအကြံပြုပါတယ
်ဥပဒေတစ်ခုမှာခုနကကျွန်တော် right to privacy လို့ခေါ်တဲ့ public ကလွတ်လပ်ခွင့်တဦးချင်းလွတ်လပ်ခွင့်ကိုကာကွယ်ပေးရမယ်ဒီနေ့အဲ့ဒီ public ကလွတ်လပ်ခွင့်တွေကိုကျွန်တော်တို့ဟိုအကြောင်းပြပြီးတော့နော်ဒီຢာတွေကိုဖိနှိပ်အောင်မရှိအောင်ကာကွယ်ပေးတဲ့ဥပဒေလည်းဖြစ်ဖို့လိုအပ်တယ်လို့နောက်တစ်ခုကလိုရင်းလိုသလိုဟိုအတိတ်တွေဖွင့်ပြီးတော့ဟိုလူတိုင်းကိုတရားစွင့်နေတဲ့ဥပဒေမျိုးမဖြစ်အောင်ဟပေးလို့လည်းမရအောင်အဲ့တော့ဥပဒေမှာပါသောပြော့ကွက်တွေဟာကွက်တွေကိုပြန်ပြေနိုင်လို့ရှိတော့ကျွန်တော်တို့ဒီဥပဒေကအားကောင်းတဲ့ဥပဒေတစ်ခုလိုဖြစ်လာလိမ့်မယ်ပြီးလို့ရှိရင်ဒီဟာတိကျလေးလေးကျွန်တော်တို့ကကင်တွေရပုံပြလွယ်လေးလေးဖြစ်ပါလိမ့်မယ်
ဒီကနေ့အထိနိုင်လွတ်လုံဥပဒေနဲ့တရားစွဲဆိုခံရမှု46မှုထဲမှာတော့တက်မတော်ကနေတရားစွဲတာက9မှုအစိုးရအဖွဲ့နဲ့လွှတ်တော်ကိုဝေဖန်လို့ဆိုပြီးတရားစွဲဆိုတာက15မှုနိုင်ငံရေးပါတီတွေကတရားစွဲဆိုမှု9မှုနိုင်ငံတော်တိုင်ပင်ခံတဲ့ဗိုလ်ချုပ်အောင်ဆန်းကိုဝေဖန်လို့ဆိုပြီးဂျားလူကတရားစွဲဆိုမှုအပါအဝင်ပြည်သူချင်းချင်းတရားစွဲဆိုမှုတွေပါဝင်ပြီးတက်ကြွလှရှားသူ12ဦးအရက်သား85ဦးသတင်းသမား4ဦးနိုင်ငံရေးပါတီဝင်15ဦးစသဖြင့်ပါဝင်ပါတယ်လက်ရှိနိုင်လွတ်လုံဥပဒေနဲ့တရားစွဲခံရရင်အာမခံမရမယ့်အပြင်ပြစ်ဒဏ်တွေကတော့အနည်းဆုံးထောင်နဲ့6လကနေအများဆုံးထောင်နဲ့3နှစ်အထိကြာခံရမှာဖြစ်ပြီးအနည်းဆုံးဒဏ်ငွေ3သိန်းကနေအများဆုံးဒဏ်ငွေ15သိန်းအထိချမှတ်ခံရနိုင်ပါတယ်ရှင
်ဘောရှိမဖျားမြန်မာနိုင်ငံတွင်အခု2020ခုနှစ်မှာအစိုးရအဖွဲ့အလှည့်အပြောင်းဖြစ်လာနိုင်တဲ့အထူးထူးရွေးကောက်ပွဲတက်ကျင်းပဖို့ရှိနေပါတယ်နှစ်ပေါင်းများစွာဆီယုတ်ချွေးအောင်နေခဲ့ရပြီးတဲ့နောက်ရပ်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေချိန်မှာကျင်းပတဲ့တတိယကြိမ်မြောက်အထူးရွေးကောက်ပွဲကြီးဖြစ်မှာပါရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာတွေပြင်ဆင်မှုလိုတာတွေစသဖြင့်ရွေးကောက်ပွဲဥပဒေတွေနဲ့ပတ်သက်လို့ဟာခွက်တာခွက်တွေကိုအခုအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလိုတဲ့သွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပို့ပို့ထားမယ်ဆိုရင်ဒဲရဲ့ဒီလိုက်အစီအစဉ်နှွင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုအမြင်ကိုရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းဖုန်းနံပါတ်က12323822555ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ
ကိုညာ9နိုင်ခွဲနောက်ပိုင်းမှာထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ဒီနောက်တစ်နိုင်ကြမှာထုတ်လွှင့်မဲ့ညာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့အင်္ဂါနေ့ညနေခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုအင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနားလောင်ကတလက်ကြီးညာပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1900ဝန်းကျင်ရှိနေချိန်မှာပဲကူးစက်ခံရသူက9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်ဒီကနေ့ထုတ်ပြန်လိုက်တဲ့နောက်ဆုံးစာရင်းထဲမှာတော့ကူးစက်ခံရတဲ့လူနာသစ်က1886ဦးနဲ့သေဆုံးသူ98ဦးလည်းပါဝင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တရုတ်ကျန်းမာရေးစနစ်ပေါ်အမဲဆက်ထင်စေခဲ့တယ်လို့ယောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းနေနေလဲဒေသတချို့ကိုတရုတ်တာဝန်ရှိသူတွေကအဝင်ထွက်ပိတ်ထားခဲ့တာပါယောဂါကြောင့်ဒီကနေ့သေဆုံးခဲ့ရသူတွေထဲမှာကိုရိုနာဗိုင်းရပ်စ်အတိကကူးစက်ပြန့်နှံ့ခဲ့တဲ့ဟူပေပြည်နယ်ဝူဟန်မြို့ဝူချန်ဆေးုံညွန်ကြားရေးမှူးလျူဇင်မင်းလည်းပါဝင်တယ်လို့နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာပါတယ်မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးလို့ပြောပါတယ်။နည်းပညာငွေကြေးအခက်အခဲတွေကြောင့်ယောဂါကူးစက်ပြန်ပေါင်းမှုတာစီရဲနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အကူအညီပေးဖို့တောင်းခံထားပေမဲ့လည်းယောဂါကူးစက်ခံရသူတော့မရှိဘူးလို့ဆိုပါတယ်။မြောက်ကိုရီးယားအာနာယကွန်မြူနစ်ပါတီသတင်းစာရုံတောင်းစီမူမှာမြောက်ကိုရီးယားကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကိုကိုးကားပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတယောက်မှမရှိသေးဘူးဆိုပြီးတော့ဖော်ပြထားတာဖြစ်ပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမှာတီချခွဲပြီးတော့ဆိုက်ကတ်ထားတဲ့ Diamond Princess အပျော်စီစိန်ခံတင်မောကခီးတယ်ရီကိုမနှက်ဖြန်ပုတ်ထုနေမှာတင်မောကစပြီးတော့ဆင်ခွင့်ပြုတော့မှာပါဒီတင်မောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ခီးတယ်တွေ့ရှိခဲ့တဲ့အတွက်14ရက်ကြာအဝင်ထွက်ကန့်သတ်ပြီးတော့စောင့်ကြည့်ခဲ့တာပါတင်မောခီးတယ်ရီအတော်များတဲ့အတွက်ခီးတယ်အလုံးကမော်တက်လာနိုင်ဖို့ရက်တွေနဲ့တရှိကြာနိုင်တယ်လို့ဂျပန်ကျန်းမာရေးတာဝန်ရှိသူတွေကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံဘက်ကမြို့က Victoria Monument အနီးကဈေးဝယ်စင်တာတစ်ခုမှာဒီကနေ့နေခင်မိုက်ကတနသမားတယောက်ရဲ့တနတ်နဲ့ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးသေဆုံးပြီးတော့အခြားတယောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့ Bangkok Sport သတင်းစာမှာရေးသားထားပါတယ်
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနားလောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Audrius Bridges ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOA သတင်းရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.
Thank you.